Welcome to the Voice of America in Burmese.
မင်္ဂလာနေ့ဖြစ်ပါလိမ့်နော် VOA American တန်ရဲ့2018ခုနှစ် April 15ရက်တကြံအကြံနေ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းနမီတာ1925 32နဲ့လိုင်းလာ190တို့ကနေတိုက်ရိုက်ထုတ်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့တကြံနှစ်ခုအခါတော့ဖြစ်ကြပါစေရှင်။ကျွန်မသင်္ဒီထိုက်ပါ။ဆီးရီးယားနိုင်ငံပေါ်နောက်ထပ်တိုက်ခိုက်ဖို့အစီအစဉ်မရှိဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမိသားစုတစုပထမဆုံးအနေနဲ့ဌာနေပြန်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မမျှသတင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။စီးရီးတင်းမာမှုတွေဖြစ်နေစေကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကစစ်ပီးဒုက္ခတွေ2000ကျော်ပိတ်မိနေတာကိုအ мян ဆုံးအရေးပေါ်အကူအညီကဲထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုဘာကြောင့်အကူအညီတောင်းနေကြပါသလဲ
။ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစိတ်မချဘဲနဲ့အ мян ဆုံးကဲထုတ်ခွင့်ရအတွက်ကဲထုတ်နိုင်ဖို့လည်းအစီအစဉ်တွေရန်ကြောင်းတွေရှာပြီးတော့လုပ်ခွင့်ရတဲ့လူတွေလို့ကျွန်တော်တို့မြင်နေတယ်။အမှန်တရားအစ်စ်ကလည်းဒီဟိုနှုတ်ဆက်မနေဘဲနဲ့ဒီစိတ်ဆောက်အ мян ဆုံးလုပ်ပေးတ
ဲ့ကချင်ကူညီကဲဆယ်ရေးလှုပ်နေတဲ့ဒေါ်နန်းဘူးပြောကြားသွားတာပါ။တရင်နေပြည်နားဆင်ရပါမယ်။ဒီအကြောင်းနဲ့အတူညမကြီးရဆွေးနွေးကမ်းညမပြည်မှပေးစာများဒီတွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာဒေါ်လာထူးခြားစံကြားအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမ်းများဒေစီအောင်တို့ပြောပြပေးပါအောင်ဗျာ
။ Syria အပေါ်နောက်ထပ်စီးရီးတိုက်ခိုက်မှုထပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်း Syria ခေါင်းဆောင် Bashar al-Assad အနေနဲ့ပြည်သူတွေအပေါ်ဓာတ်တုလက်လက်နဲ့ထပ်ပြီးတိုက်ခိုက်လာမယ်ဆိုရင်တော့ဗြိတိန်နဲ့မဟာမိတ်တွေအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့စဉ်းစားမယ်လို့လည်းပြောဆိုပါရတယ်။နောက်ထပ်တိုက်ခိုက်မှုတွေအတွက်လောလောဆယ်အဆိုပြုချက်မရှိသေးဘူး။အဆက်အဆိုးရအနေနဲ့နောက်ထပ်ဓာတ်တုလက်လက်နဲ့တိုက်ခိုက်လောက်အောင်အထိမမိုက်မဲဘူးလို့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson က BBC ကိုပြောဆိုခဲ့တာပါ။ American ပြင်သစ်နဲ့ဗြိတိန်တို့ကမနေ့စနေနေ့မနေ့ခင်းပိုင်းမှာဆီးရီးယားရဲ့ဓာတ်တုလက်နက်တွေနဲ့သက်ဆိုင်တဲ့အဆောက်အအုံ၃ခုကိုဒုံးကျည်150နဲ့ပြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကပ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဗနွန်နယ်စပ်အနီး Homs မြို့မှာဖြစ်ပါတယ်။ကနေဦးစစ်တပ်တွေအရတော့ဒုံးကျည်အလုံးကပြစ်မှတ်တွေကိုထိမှန်ခဲ့တယ်လို့အဆောက်အအုံတွေပြားပြားဝတ်သွားပြီးအရသာထိခိုက်သေးဆုံးမှုမရှိတဲ့အကြောင်းအမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံဒူမာမြို့မှာလူပေါင်း40ကျော်သေဆုံးပြီးယာနစ်ချီနာမကျန်ဖြစ်ခဲ့ရမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာပါ။ဆီးရီးယားသမ္မတအာဆတ်ရဲ့တပ်ဖွဲ့တွေကဓာတ်တုလက်နက်တွေအသုံးပြုခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တွေကဆွဆွဲတာပါ။ဆီးရီးယားနဲ့ရုရှားတို့ကတော့ဒါကိုညှင်းပါတယ်။ဆီးရီးယားနိုင်ငံခြားရေးဝန်ကြီးကတော့ရက်ဆက်တဲ့အမေရိကန်ပြည်တင်ပြင်သစ်ကျူးကျော်မှုဖြစ်တယ်လို့မနေ့စနေနေ့ကပြောဆိုရှုတ်ချပြီးဒါကနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့လည်းပြောပါတယ်။အမေရိကန်ဥဆောင်တဲ့စစ်စင်ရေးကမအောင်မြင်ဘူးလို့လည်းရုရှားဘက်ကဝေဖန်ပါတယ်။ဆီးရီးယားကိုပြစ်ခတ်ခဲ့တဲ့ဒုံးကျည်အများစုကိုဆီးရီးယားဆိုရရဲ့လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ကြားပြတ်ဖျက်ချခဲ့တာလို့ရုရှားကပြောဆိုတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပူးရဲတိုက်ခိုက်မှုကအပြည့်အဝအောင်မြင်ခဲ့ကြောင်းပြောဆိုပြီးပြင်သစ်နယ်ဗြိတိန်နိုင်ငံတို့ရဲ့ဉာဏ်ပညာကြီးပြီးဆွမ်းရည်ထက်မြက်တဲ့စစ်တပ်အတွက်ကျေးဇူးတင်တယ်လို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကတော့ဆီးရီးယားအနေနဲ့ဓာတ်တုလက်နဲ့ထပ်ပြီးတုံးလာမယ်ဆိုရင်အမေရိကန်တို့ဘက်ကလည်းအစင်းနဲ့ရှိတယ်လို့သတိပေးထားပါတယ်ရှင်
။စနေနေ့ကဆီးရီးယားအပေါ်အမေရိကန်ပြင်သစ်နဲ့ဗြိတိန်သုံးနိုင်ငံပေါင်း၄ချောင်းကပူးပေါင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နဲ့တီးတန့်ဖုန်းဆက်သွယ်ပြောဆိုမှုတွေရှိရမှာဆီးရီးယားပေါ်တိုက်ခိုက်ဖို့လိုအပ်တယ်လို့ဒါဟာမှန်ကန်တဲ့လောက်ရဖြစ်တယ်လို့အတည်ပြုပြောဆိုခဲ့ကြပါတယ်။စနေနေ့ကဆီးရီးယားပေါ်လေကြောင်းတိုက်ခိုက်မှုအပြီးမှာဗြိတိန်နဲ့ပြင်သစ်တို့ရဲ့စစ်ရေးအရပူးပေါင်းပါဝင်မှုအတွေ့ကျေးဇူးတင်ရမှာဖြစ်တယ်လို့သမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဓာတ်တုလက်နက်နဲ့ဇီဝလက်နက်ထုတ်လုပ်တဲ့ဆက်ဆက်ရနေရာ၃ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတော့အန်ဒီရဲ့ကြီးမားတဲ့အခုလိုအခြေအနေမှာထိမ့်ထိမ့်တိမ့်တိမ့်လှုပ်ရှားဖို့မြစ်တာရက်ခံထားပါတယ်
။ Afghanistan ဘက်ကပြစ်ခတ်မှုကြောင့် Pakistan အခုတပ်ဖွဲ့ဝင်2ဦးသေဆုံးပြီး5ဦးထဏ်ရာရတယ်လို့ Pakistan ကပြောဆိုလိုက်ပါတယ်။နေဆက်ချန်စီယိုကာယံမှုစတင်၌ရေးပြင်းစင်ဆောင်ရွက်ဖို့အတွက် Karan Ditama, Tapa Winnie, Bookman Kinlegama, Tapakani, Dekat Keda, who sit up Yogunyaka, Yobari. A chaine go tainting Nambo adrenaline and sit at Tawanshi Durija, Sisa, Sunni, Nijamle, Pakistan, sit at Yep Yogunya, Bumujo, Asip Kafoga, Yobari. Neza Tapaka, Afghan Pitude, Chikai, they so move, Chime, Jego, Shamchin Nambo. Pakistan Tapu Windy Pekka Swangong Dika Nide Lule Talang Biobare. Karane the Peta Chema Shide Afghanistan Nanga Shitang Banga Kos Pine Zazi Midan Yuyen Nizat Shang. Digani Minet Sobain Dekamu Piketa Lu. Dida Sanya Afghan Yejoga Biuigu Sobain Ma Bio Sovare. Pakistan Neta Lojo Ye Tapu Winna Ute Sombi. Amya Pia Tanya Yare Jangle Bujoji Abdu Hanan Saranga Biobare. Afghan Yatato Tesum Nehu, Bujojiga, a deep bubimele, Tetari media tribaro, Nezo Afghan Neza the Poen, Utesum B, Tanya Yaturile, Shidelu, Popia Nizavarishe.
Dutia Jamia, Tipan Sanya, Chita Sanapia Wego, American Nanga Muro, Washington, National Moma, Sene Niga, Bilo Kevi, Kabata Wan, Ala, Du Sana Potto Buen, Naya Lau Bilo Kejavare, Muro, Washington, Masene Niga. Pansaya, cheetah, sanapia, wema, bowing sanapo to kejaduri, towne, chi, shibime, Manika, petama uzo, jing laudo, lumania, bulu, subare. Yadi udu, bianle musaya, the bawa, bowinch, and tain de ine. Leneka and jam, pemu, gisaya, drima, a yeji, a big pansaya, dushi, jedrigo, the mara trump, a suyaga, a yemata, pipe, tare, lu, sanapia, duriga, subare. A new medu gem my lenegai and gem pemune, a cha and yem poaway gisarima, they pansaya dreshi jedrigo, lilu shoot hara, says zunim yaz or shiba vilule, chides and apiawe usanduriga, biovare, lenegai and gem pemusaya, tutti than I dreshi jago, pepin tarago, yotin babo, down soluraha, dinet they pansaya chides and apiawe, a diga a jangin pite, lo diabare.
American than Yabe Mimavada, season ago, Yavan Kunaigani, Senaiti, Lidometa Sako, Kilo has Tinga Dinga Tonya, Lidometa Nasanga, Kilo has Chitty Shikon Tonya, Lidometa Tonsa Ne, Kilo has Kuton Tongane, Patamana Iwama, Lilamita Tia Kuze, Kilo has Tinga Kongaruaniva, Tolan Piniwa.
ပြည်ရဲ့မြန်မာပိုင်းစီစဉ်ရဲ့တင်းငင်းကနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ဂျာမိသားစုတစ်ခုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာဆိုရကမနေ့စနေနေ့တုန်းကကြေညာပါတယ်။မန္တလေးဒေသအစံဖတ်မှုတွေကြောင့်နေရွှန့်ခွာထွက်ပြေးသူမိသားစုတစ်ခုတောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရသတင်းမှာဖော်ပြပါတယ်။ဌာ ဒီဆောင်ရွက်ချက်သားဖြစ်တယ်လို့အခွင့်အရေးလှူရှားသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခါနဲ့အညီဖြစ်ပြီးရေရှည်ခမဲ့ဌာနေပြန်ရည်အတွက်အခြေအနေမျိုးမရှိသေးဘူးလို့လဲဒုက္ခသည်များဆန်ရကုလဖွဲ့ကပြီးခဲ့တဲ့တောက်ချာနေတော့ငါပြောဆိုထားတာပါမြန်မာဆိုရထုတ်ပြန်ချက်မှာတော့မောင်းတော့အကြံဖက်မှုကြောင့်နေရာစွန့်ထွက်ပြရတဲ့မိသားစုဝင်၅ဦးပ
ဒီနေ့စစ်ဆေးခဲ့ပြီးနိုင်ငံသားစစ်စစ်ခမဲ့သူတွေကိုထုတ်ပေးတဲ့NV ကပ်ပြားတွေထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။ဆောင်းရာသီပွဲတော်မှာအနုပညာအဖွဲ့ကိုဦးဆောင်ခဲ့တဲ့တရုတ်ပြည်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံတကာရေးရာဌာနကဆောင်းထားဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့လာရောက်တွေ့ဆုံခဲ့ပါတယ်။ လူငယ်တဲ့တွင်ပညာအတွင်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့လာရောက်တွေ့ဆုံခဲ့ပါတယ်။တမရအစီချင်းပင်နဲ့တွေ့ဆုံပြီးနောက်မှာတရုတ်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုလာရောက်ချင်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဒီလအတွင်ထိပ်သီးဆွေးနွေးပွဲကျင်းပဖို့မျှော်လင့်ရပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ ိုးဆိုခဲ့ပြီးအခုလိုတွေ့ဆုံရမှာနိုင်ငံတကာနဲ့ပတ်သက်တဲ့နှစ်နိုင်ငံအရေးကိုအလေးနဲ့ထားဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကပြောပေမဲ့အသေးစိတ်ကိုထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။
အိန္ဒိယနိုင်ငံမှာဆဲချောသက်မင်္ဂလိငယ်ကိုအာဏာရပါတီကနိုင်ငံရေးသမားတဦးကအတ္တမကျင့်မှုဆွဆွဲခြင်းနဲ့ဆက်ဆက်ပြီးနောက်တဦးကိုရဲကထပ်မံဖမ်းတဲ့အကြောင်းပြည်ထောင်စုစုံစမ်းရေးမှုတွေကဒီကနေ့ပြောပါတယ်အသက်18နှစ်အရွယ်မင်္ဂလိကိုပြီးခဲ့တဲ့နှစ်ကအတ္တမကျင့်မှုဆွဆွဲခြင်းနဲ့ဥတ္တပရဒေ့ရှ်ပြည်နယ်ကလွှတ်တော်အမတ်ခါဒီစင်စင်ဂါကိုဗဟုစုံစမ်းစစ်ဆေးရေးဘျူရိုကဖမ်းဆီးထားပြီးဖြစ်ပါတယ်တရားမှုကိုစုံစမ်းစစ်ဆေးမှုအတွင်းရှာဟိစင်းဆိုတဲ့အမျိုးသမီးတဦးကိုထပ်ပြီးတော့ဖမ်းဆီးတဲ့အကြောင်းဗဟိုစုံစမ်းရေးဘျူရိုပြောခွင့်ရက AFP သတင်းအေဂျင်စီကိုပြောဆိုလိုက်ပါတယ်ရှင
်။တနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပုံမတင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့ကြိုးပမ်းမှုကိုစန့်ကျင်တဲ့အနေနဲ့လက်နက်ကင်ဆောင်ခွင့်ကိုထောက်ခံတဲ့ယာနဲ့ခြိတဲ့သူတွေဟာရိုင်ဖယ်တနက်များနဲ့လက်နက်ခဲယမ်းများကင်ဆောင်ပြီးစနေနေ့ကအမေရိကန်တလွာပြည်နယ်မြို့တော်တွေမှာစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ February လကလူ18ဦးသေဆုံးခဲ့တဲ့ Florida ပြည်နယ်ကကျောင်းတစ်ခုမှာပစ်ခတ်မှုဖြစ်ပွားပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့လူထောင်ပေါင်းများစွာဟာမြို့တော် Washington မှာလွန်ခဲ့တဲ့3ဘက်ကခြိတက်ဆန္ဒပြအပြီးမှာအခုလိုစုဝေးဆန္ဒဖော်ထုတ်ဖို့စီစဉ်ခဲ့ကြတာပ
ါထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတင်ကြီးထိုင်းနဲ့မှမြတ်သတင်းအွန်လို့ပြောပြခဲ့ကြတာပါဗီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတရက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတရက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းခြင်းနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားပါမယ်စီးရီးတင်မာမှုတွေဖြစ်နေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းစစ်ပီးဒုက္ခသည်2000ကျော်ပြင်းမိနေတာကိုအ мян ဆုံးအရေးပေါ်ကူညီကဲထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုအကူအညီတောင်းခံထားပေမဲ့အခုချိန်အကြောင်းပြန်ကြားခြင်းမရှိသေးပါဘူးကချင်စစ်ပြေးဒုက္ခသည်တွေအခုလိုတကြံကာလကြီးမှအသက်ပြေးပြီးတော့လူအသက်လူပြီးတော့ပြေးနေရတဲ့ဒီစစ်ပြေးဒုက္ခသည်တွေအတွက်ကူညီမှုတွေအမြန်ဆုံးဆောင်ရွက်ပေးဖို့ကိုတမရနဲ့ဒေါန်ဆန်းစုကြည်တို့ကိုတောင်းဆိုထားပါတယ်အသေးစိတ်ကိုတော့မတ်ဆွမွန်ပြောပြမှာပါ
ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာ၊ဆွရီယံကျေးရွာနဲ့ဆွရွာကျေးရွာတွေနားမှာကချင်ပြည်နယ်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်ရတပ်တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။လေကြောင်းတွေပါထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အောင်လော့ကျေးရွာသားတဦးသေဆုံးပြီးတဦးကဒဏ်ရာပြင်းထန်ရခဲ့ပါတယ်။အခုလိုမျိုးစစ်တပ်ဘက်ကဝေဟင်ကရောမြေပြင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်လာနေတဲ့အတွက်ကလေးငယ်တွေနဲ့တပ်ကြီးရွယ်အိုတွေအမျိုးသမီးတွေပါဝင်ရွာသား2000ကျော်လောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးအတော်လေးဒုက္ခတွေ့နေကြရတယ်လို့ဒုက္ခတဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ပြိမိနေတဲ့ပြည်သူတွေကသူတို့ကိုကူညီကယ်ထုတ်ပေးဖို့ဆက်သွယ်လာတဲ့အတွက်တနိုင်းဒေသကိုကဲမှုစစ်ဌာနချုပ်ကိုကဲရေးမှုရုံးကိုအကူအညီတောင်းခဲ့ပေမဲ့မရခဲ့လို့ဧပြီလ14ရက်နေ့ရက်စွဲနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုခရီးရန်ဂိုင်းမောင်းဆုံးစစ်ဘေးရှောင်ဒုက္ခသည်များကူညီဆောင်ရှောက်ရေးကော်မတီတနိုင်းမြို့နယ်ကနေပြီးတော့ဒုက္ခသည်တွေကိုအမြန်ဆုံးအရေးပေါ်ကူညီကယ်ထုတ်ပေးဖို့ဝန်ကြီးချုပ်ကိုအကူအညီတောင်းခံစာပေးပို့ပါတယ်။ဒါပေမဲ့လို့အခုချိန်အထိကချင်ပြည်နယ်ဝန်ကြီးချုပ်နောက်ကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဒုက္ခသည်တွေအရေးအကြောင်းပြန်ကြားလာတာမရှိသေးဘူးလို့ကချင်နေချင်းခရီးရန်ဖွဲ့ချုပ်ကပညာရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဦးသိင်းငင်းကပြောပါတယ်
။ဒီလိုင်းနုံခူးဆိုတဲ့နေရာနဲ့တနိုင်းဘက်ကဟိုဟာ on lot ဆိုတဲ့နေရာနှစ်ခုကပေါ့အဲ့ဒီပြည်သူတွေဖြစ်ပြေးရင်းနဲ့တော့မှနေနေရတဲ့အခြေအနေဖြစ်နေတာအခုဘယ်သူမှဆက်တွယ်လို့မရတဲ့အခြေအနေပေါ့နော်အဲ့ဒါမိချီနာကဒီခရီးရန်အဖွဲ့ပေါင်းစုံတွေကဒီစာထုတ်ထားတာပေါ့မိကအဲ့တော့အစိုးရဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးဘူးခုချိန်အစိုးရ responsibility နဲ့ accountable ကြည့်ရမှာပေါ့နော်တာဝန်ခံမှုနဲ့တာဝန်ရှိမှုပြုလုပ်တင်တယ်လို့ထင်တယ်လက်တွေ့ဆန်ဆန်နဲ့တာဝန်တင်တယ်လို့မျှော်လင့်တာပေါ့
တနိုင်းပံမှာကဒုက္ခတဲ့2000ကျော်လောက်ပြိမိနေတဲ့အနေအထားကိုနိုင်ငံတော်ရဲ့သမ္မတတင်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေကအရေးပေါ်ကူညီကယ်ဆယ်မှုတွေအမြန်ဆုံးဆောင်ရွက်ပေးတင်ပါပြီလို့လည်းဒုက္ခတဲ့ကိုကူညီပေးနေတဲ့ Trade Center နဲ့ Foundation အဖွဲ့ကဒေါ်နန်ဘူးကလည်းပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဆိုးရတဲ့အနေနဲ့တာဝန်ခံစိတ်အစီအနဲ့ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစိတ်မချဘဲနဲ့အမြန်ဆုံးကယ်ထုတ်ဖို့ရန်အတွက်ကယ်ထုတ်နိုင်ဖို့ရန်အတွက်အစီအစဉ်တွေလမ်းကြောင်းတွေရှာရလို့ပြန်တဲ့လူတွေလို့ကျွန်တော်တို့မြင်တယ်။အမှန်တရားအစ်စ်ကလည်းဒီဟိုနှုတ်ဆက်မနေဘဲနဲ့ဒီစိတ်ဆောက်အမြင်ဆုံးလုပ်ပေးတယ်လို့ကျွန်မကတော့မြင်ပါတယ်။နိုင်ငံတော်အတိုင်းအမြင်ကလည်းပဲစိတ်ဆောက်ကိုအမြင်ဆုံးဒီနီးလန်းရှာပြီးတော့အမြင်ဆုံးဖြည့်ရှင်းပေးဖို့အတွက်လူတွေလို့ကျွန်မကတော့ထင်ပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်ကလည်းဖွံ့ဖွဲတွေသွားပြီးတော့မှတခါတည်း ပို့ကချင်းရတယ်ပြောနေကြတယ်အဲ့ဒါလို့ဖြစ်နေတဲ့အချိန်မှာအနိုင်မှဒီပို့ကချင်းပြည်နယ်မှာပဲအဲပြည်သူတွေအများကြီးပဲထောင်ချီပြီးတော့2000ကျော်ဒုက္ခရောက်နေတာကိုဘာမှမလုပ်ပေးဘဲနဲ့ဘာမှမပြောပေးနဲ့နေတာတော့ကျွန်တော်တို့လုံးဝမလုပ်ချင်ဘူးပေါ့နော
်ရာသီဥတွေကတော်လေးဆိုးဝါးနေတဲ့အတွက်တောတွေထဲမှာပိတ်မိနေတဲ့ထောင်ချီတဲ့ဆွေပြေးဒုက္ခတွေဟာဒီရက်ပိုင်းတွေအတွင်းမှာပဲတောက်သုံးရင်နဲ့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အတွက်သူတို့စီကိုအမြန်ဆုံးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့လိုအပ်နေပြီလို့လည်းဒုက္ခတွေကူညီပေးနေသူတွေကပြောပါတယ် Treasurer နဲ့ Foundation အဖွဲ့ဒေါ်နန်ဘူးပြောပြတာကတော့
ဒီလူပေါင်း2000ကျော်လောက်ရှိတယ်လို့ကြားရတယ်ရှင်ပြီးတော့သူတို့ကထွက်လို့လည်းမရဘယ်မှလည်းသွားလို့မရတဲ့ခါတော့သိုးနေတယ်သိုးရင်ကတော့နောက်ထပ်3-5ရက်လောက်ဆိုရင်သူတို့ရိတ်ခါကြီးပြတ်သွားမယ်ပေါ့အဲ့ဒါသူတို့ရှိနေတဲ့ဥစ္စာကိုစားဝိုင်းစားနေကြတာကုန်ခါနီးပြီဆိုပြီးတော့အဲ့ဒီတစ်ခုအရင်သိုးရင်ပေါ့ပြီးတော့ဘယ်မှလည်းသွားလို့မရသွားလို့မရဆိုတာကဘိုင်းနေပိုင်းထောင်ထားတဲ့ခါကျတော့သွားလို့မရပေါ့နော်အဲ့ဒါကြောင့်အရင်ဒုက္ခရောက်တယ်လို့ပြောတယ်အထူးသဖြင့်တော့ဒီကလေးငယ်တွေပေါ့ကလေးငယ်တွေနဲ့အမျိုးသမီးတွေမိခင်တွေအတွက်ကိုပုံမှန်စိုးရိမ်တာပေါ့ကျွန်တော်တို့ကမြန်ဆုံးလုံခြုံတဲ့နေရာရောက်ဖို့အတွက်အရေးကြီးတယ
်ကချင်နေချင်းခရိယံဖွဲ့ချုပ်ကဥတည်ငင်းကလည်းအခုလိုပြောပါတယ
်အရေးကြီးတာတော့ဒီကလေးငယ်တွေနဲ့အသက်ကြီးရဲ့လူတွေရဲ့နေထိုင်မှုစားသောက်မှုပေါ့နော်အခုနိုင်ငံကူဘက်ကဆိုရင်သူတို့ဆက်တွယ်နေတယ်ဒါပေမဲ့အပြင်ဘက်ကလူတွေရောသူတို့တည်းသွားလို့မရဘူးသူတို့ရောဆက်လာလို့မရအခြေအနေဖြစ်နေတယ
်လက်တလောအခြေအနေမှာတော့ကချင်ပြည်နယ်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာမြန်မာစစ်တပ်ဘက်ကစစ်တပ်အင်အားတွေအများအများတိုးချဲ့နေသလိုဒီကနေ့ညနေပိုင်းအထိမှာကိုကချင်ပြည်နယ်မိုင်းကြားရဲအနီးနဲ့ IDP စစ်ပြေးဒုက္ခသည်စခန်းတွေရှိတဲ့နေရာတွေအနီးမှာလက်နက်ကြီးကြီးကြားတဲ့တန်းတွေဇက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မို့လို့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်ပြီးအရက်သားပြည်သူထိခိုက်ဒေဆုံးမှုတွေရှိလာနိုင်တဲ့အတွက်စစ်ပြေးဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေတိုးလာနေသလိုသူတို့ကိုကူညီပေးနေတဲ့အဖွဲ့တွေဘက်ကလည်းဒေသတွေလုံခြုံမှုအတွက်ပိုပြီးတော့မှစိုးရိမ်နေကြပါတယ်ရှင
်။ကချင်စစ်ပြေးဆောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမှတ်စုမှန်ပြောပြသွားတာပါ။အခုတော့မြန်မာရေးရာဆွေးနွေးကန်းအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်ဘယ်လိုအကျိုးဆက်တွေမြန်မာအစိုးရအပေါ်ကိုတက်ရောက်နိုင်ပါသလဲအမေရိကန်ပြည်ထောင်စုမှာလူ့အခွင့်အရေးဘာသာမဟာဘွဲ့အတွက်ပညာသင်ယူနေတဲ့ Fulbright ပညာတော်သင်ကျောင်းသူမတ်အိမ်တီရီသူကိုကိုငိမ့်ညာကတွေ့ဆုံမေးမြန်းပြီးဒီတစ်ပတ်မှာတင်ပြထားပါတယ
်မတ်တီရီက Peace and Conflict in Burmaဆိုရဲခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘယ်လိုရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ပြည်တွင်းမှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့လူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုသိတဲ့သူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုသွားကြတယ်အဲ့ဒီအခြေအနေတွေပြန်ပြီးဆွေးနွေးတယ်သုံးသပ်တယ်ပေါ့နော်အများသောအားဖြင့်တော့ဒါကတော့အဖြေရှာတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ယုံဘက်ကလည်းအရန်အပြူသဘောဆောင်ပြီးပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အဖြေရှာခြင်းတဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတဲ့ပေါ့နော်ဘယ်လိုမျိုးအခက်အခဲတွေရှိနေလဲဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်အခြေအနေတွေမှာဘယ်လိုမျိုးရှိရဲဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းအမြင်နဲ့အမြင်တွေကပေါ့နော်တော်တော်ကွဲပြားနေတာပြောကွဲပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့ဒါမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြည်ပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအာယုံစိုက်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူး
အချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြည်ပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိရပေါ့နော်ဒီတီရင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြပေါ့နိုင်ငံကစာမျက်နှာမှာတိတ်မရဘူးဒါပေမဲ့ရခိုင်ရိုဟင်ညာကိစ္စကကြတော့ရှင်ပို့ပြီးတော့ပေါ့နော်တိရောက်တဲ့ပို့ပြီးတော့တိကြတယ်ပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံခေါ်လို့မရှိဘူးပြီးတော့နောက်ကလက်ရှိချိန်တွေမှာကြောက်ရှင်လူအရန်အများကြီးပေါ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုထွက်သွားရတယ်အဲ့လိုအချိန်တွေကြောက်တာ humanitarian လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခါဖြစ်နေတဲ့ခါကျပို့ပြီးတော့အာယုံစိုက်တာလို့မြင်နေပေါ့နော
်ပြည်ပခါတွေနေရာနှက်မှာဖြစ်နေတဲ့ရခိုင်ကိုပို့ပြီးအာယုံစိုက်တယ်ဆိုတာဒီလူအများကြီးထွက်သွားလို့ပေါ့နော်ဒီလူအများကြီးထွက်တဲ့အကြောင်းကလည်းရခိုင်မြောက်ပိုင်းမှာလက်နက်ကင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အခြေအနေတွေရှိပါတယ်နော် အဲ့ဒါတခြားနေရာတွေမှာလည်းဒီဥပမာရှမ်းမြောက်တို့ကချင်ပြည်နယ်တို့မှာလည်းလက်နက်ကိုင်အကြမ်းဖက်မှုတွေရှိပါတယ်အဲ့တော့အဲ့ဒီနှစ်ခုဟာဘလို့ကွာခြားလဲမသိဘူးခင်ဗျာ
2019တိုက်ခိုက်မှုမဖြစ်ခင်မှာကြာလို့ရှင်ကြတော့ဒီရခိုင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒီအရှေ့မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြိပခါတွေမှာလည်းလူလူခွင့်ချိုးဖောက်မှုရှိတာပေါ့နော်များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ဒီအရှေ့မြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်အဲ့မှာကျတော့သူ့ရဲ့လူခွင့်ချိုးဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုပုံစံလေးပေါ့နော်ဥပမာတိုက်ပွဲတပ်ဖွဲ့ဝင်တွေအချင်းချင်းမှာတိုက်ကြတဲ့အခါမှာပေါ့နော်မြန်မာစိုးရမြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကိုင်စစ်တပ်တွေကပေါ့နော်အဲ့ဒီအချိန်မှာသူတို့တိုက်ရွာသူရွာသားတွေပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရတီလူတွေရဲ့အကူအညီချိုးဖောက်မှုတွေကြောင့်ရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေဒီငေးမြုံပိုင်းကိစ္စမျိုးလေဒါမှမဟုတ်လို့ရှင်ဒီအတမအကျင့်ခံရတဲ့မှုတွေပေါ့နော်အဲ့လိုမျိုးအရာတွေကပို့ပြီးတော့အများတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရတယ်ပေါ့နော်ဒါပေမဲ့ရခိုင်မှာကြာရှင်ဒီ2019အရေးကြီးတာမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကြီးကနေပြီးတော့ပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကြာရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနည်းအားတနည်းအားသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးရွှေမော်နော်သူတို့အခွင့်အရေးတန်းမျိုးမရဘူးပေါ့နော်ဒါမှမဟုတ်အဲ့လိုပြောလို့ရခိုင်မျိုးလေးမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပညာတစ်ခုလုံးကစင်ရမွေးတည်တဲ့အခါကျတော့သူတို့မှပညာရေးကျန်းမာရေးလူမှုရေးအကုန်လုံးကတော့နှိမ့်ကြပါပေါ့နော်ဒါမှမဟုတ်ဒီမွတ်စလင်တွေကျတော့ဘာပို့ပြီးတော့အခက်အခဲရှိလဲဆိုတဲ့အခါကျတော့သူတို့ကဒီ permission တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစနဲ့ဆွဲခါကြဒါပို့ပြီးတော့ခက်ခဲရပေါ့ဒါပေမဲ့ဒီအခုကိစ္စမှာဒါ2019မှာကြာလို့ရှိရင်ဒီ disrupt တစ်ဖက်တော့ပေါ့နော်သူလေဒီအာစာဆွဲလမ်းနှကိုင်းဖွဲ့အနေပြောရှင်ဒီအစိုးရစတန်နဲ့ဟိုရဲဌာနတွေပေါ့နော်တိုက်ခိုက်တယ်အဲ့လိုမျိုးဖြစ်တဲ့အခါမှာအဲ့ဒါကိုနှိမ်နင်းတဲ့အခါမှာစတန်ကြတော့ပေါ့နော်အလုံးရင်းနဲ့ပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့မတူတာတကူอ่ะဗောနော်တခြားနေရာလေးမှာလည်းလုပ်ပြင်မဲ့ဥမာကချင်နဲ့တိုက်တင်ပြင်မဲ့လည်းကချင် KI ကတိုက်လို့ဆိုပြီးအရှင်ကချင်မျိုးစုတစုလုံးကိုနှင်ထုတ်လိုက်တာမျိုးဒီတိုက်ထုတ်တာမျိုးမရှိဘူးဗောနော်ဒီမှာကျတော့ဒီအာစာဖွဲ့ရတိုက်တာနဲ့ပဲဒီလူမျိုးတစုလုံးဗောနော်အကုန်အတင်းကျပ်တွန်းထုတ်လိုက်တယ်လို့ဖြစ်တဲ့ဟာအဲ့ဒီနှစ်ခုကကွာမယ်လို့ထင်တယ်ဗောနော်အဲ့ဒါကြောင့်မလို့လေနိုင်ငံတကာဗောမြင်တဲ့အမြင်ကကွာတယ်လို့မြင်ပါတယ
်ဒီပြိပခါတွေဗောနော်ဖြည့်ရှင်းမှုအတွက်ဘလို့လက်တွေ့ကြတဲ့ချင်းကက်လှုပ်ဆောင်မှုမျိုးအကြံပေးခြင်းပါလဲ
အခုကကြနိုင်ငံတကာကြလည်းတစ်ဖက်တစ်ခါလေကြတယ်သူတို့လည်းသတင်းချက်လည်းမရဘူးပေါ့နော်အပြည့်အစုံမရအောင်ညီပင်ချင်းတွေပေါ့ဘာလဲဆိုတော့မြန်မာဆိုရပါလေဒီဘက်ကိုမသွားတွန့်ခွင့်မပေးထားရရှိရပါတော့အခုကအချင်းချင်းတစ်ဖက်နဲ့ကျမကြားနေနေပေါ့နော်မြင်ရကြတော့ဒီနိုင်ငံတကာကြတော့လည်းဒါဖြစ်နေတယ်ဒါဖြစ်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်အတင်းပြောနေတယ်တစ်ဖက်မှာကြလည်းပြည်တွင်းကကြတော့လည်းမဖြစ်ပါဘူးလုံးဝမဖြစ်ပါဘူးဆိုတဲ့ဟာမျိုးပြောနေတယ်ပေါ့နော်အဲ့ဒါဘာလို့လဲဆိုတော့ဒီအချင်းချင်းညီပင်ချင်းတွေပေါ့မသွားပဲနေတစ်ဖက်ဟိုညီရင်းချင်းတွေပေါ့နော်မသွားပဲနေဒါလေးဖြစ်နေရဆိုတာပြောတဲ့ဟာကြလဲခတ်တယ်မဖြစ်ဘူးဆိုတာညင်းဖို့လဲခတ်တယ်ပေါ့နော်အဓိကကြောက်ရှင်ဒီနေရာကိုဖွင့်ပေးပြီးတော့ပေါ့နော်အဲဒီလွတ်ဗက်လိုက်မှုကင်းတယ်ပေါ့နော်လွတ်လွတ်လပ်လပ်ဆိုဆုံးစမ်းစစ်ဆေးမှုလေးပေါ့နော်လွတ်လွတ်လပ်ဟာလေးသွားခွင့်ပေးရမယ်လို့ထင်တယ်မဟုတ်လို့ရှင်ညာအခုလိုပဲပေါ့နော်တစ်ဖက်နဲ့တစ်ဖက်ကလည်းဖြစ်တယ်ဆိုပြီးတော့ပြောတယ်တစ်ဖက်လည်းမဖြစ်ဘူးဆိုရဲပြောတဲ့ဟာမျိုးပို့ပြီးတော့ပြဿနာလေးပို့ပြီးတော့ကြီးထွားစရာပေါ့နော်အမှန်တော့ဒီဖြစ်နိုင်နေဆိုလို့ရှင်ပေါ့တည်င်းချက်လက်ကတော့အရေးကြီးတာပေါ့နော်ဘာလို့မဆိုဒီမူဝါဒချမှတ်မယ်ဘာညာမူဝါဒချမှတ်မယ်ဆိုလို့ရှင်ပေါ့ဘယ်ကောင်းဆောင်မဆိုပေါ့နော်ဒီတည်င်းချက်လက်လေးရရှိဖို့အရေးကြီးတဲ့အကြောင်းမလို့အခုချိန်ကဘာဖြစ်တဲ့နေဆိုတာတစ်ခါပေါ့နော်ဒီနေရာလေးကိုတွားခွင့်ပြုလိုက်ရင်တော့ပို့ပြီးတော့ပေါ့နော်တည်လာနိုင်မယ်ပေါ့နော်အဲ့လိုမျိုးတော့ထင်ပါတယ
်လူအခွင့်ရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကမြန်မာနိုင်ငံအစိုးရကို DICC မှာတရားစွဲနိုင်အောင်လုပ်ဖို့တိုက်တွန်းပါတယ်
ဒါတော့ဒီလိုလေတိုက်တွန်းတာဆိုရင်သူကဒီလိုပေါ့နော်မြန်မာ ICC ပေါ့နော်ဒီ ICC ကဖွင့်မယ်ပေါ့ဖွင့်မယ်ဆိုလို့ရှိရင်ကတော့နိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှိရင်အချက်နှစ်ချက်ပေါ်မှာမှသူကနိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံပေါ့နော်သူအရေးယူနေနိုင်ငံကဒီ State Party to the Rome Statutes ပေါ့ဒီ Rome Statutes ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဝင်ဖြစ်ရမယ်ပေါ့နော်အဲ့ခါကျတော့မြန်မာအဲ့လိုမှသာ ICC ကသူ့ဘာသာ ICC ကဟိုဖွဲ့လို့ရမယ်ပေါ့နော်ဒီတိုင်းဝင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံကလက်မှတ်မထိုးထားဘူး ICC ကိုလက်မှတ်မထိုးထားတဲ့အခါကျတော့ဟို Rome Statute ကိုလက်မှတ်မထိုးထားတဲ့အခါကျတော့ ICC ကတိုက်ရိုက်တန်းဝင်လို့မရဘူးဒါပေမဲ့နောက်တစ်ချက်ရှိတယ်အဲ့ဒါကြောင့် UN Security Council ပေါ့နော်ဒီကုလသမဂ္ဂ long doing council bo ai ga ni pyo twa le ya da mae le kula tamaka ma tayung ne russia ye a ni tha cha mu lo bo no myama tu ro ma vida video ana shi ye twa cha mu myama nangyan ne yo icc mu mo a che ni ya bo no lat de lo ma ro khan au me lo ro tin ne bo no ai lo me ho ho mu mo ma lwe hu bo a man nai pyo yin no form tu wa naw song nya janu site do ba ro song phet da cha ro icc ya ro song phet da o ai lo mi khong yong ni ya ro song phet da kha cha ro khong yong ga ဝင်လို့မရဘူးပိုဖွဲ့လို့မရဘူးဆိုခုံရုံးဖွဲ့လို့မရဘူးဆိုရင်ဟာကြောင့်အရေးယူသွားတော့နည်းနည်းတော့ခက်မယ်ပေါ့နော်ဒါပေမဲ့တစ်ခုတော့ရှိတယ်ဗာလဲဆိုရင်အဲ့ဒီလိုမြန်နိုင်ငံကခုံရုံးကြီးကအရန်ချိန်ကြပြီးမှလည်းဟိုဖြစ်တာမျိုးရှိတယ်ပေါ့နော်ဥမာဘော့စနီးယားရန်ညာဆိုလဲတိတ်မကြခင်ကမှလုံနိုင်တယ်အဲ့လိုမျိုးအချိန်ကြာကြီးချိန်မှတကယ်တစ်ချိန်ချိန်မှပေါ့နော်ဒီတရုတ်နဲ့ရုရှားကကိုယ့်ဘက်မှာမရှိတော့ဘူးဆိုရင်တော့ဒါကတော့ခုံရုံးကြီးဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတာ
yeah အခုဟိုဂျင်နိုဆိုက်တို့ ethnic cleansing တို့ဆွဆွဲနေတဲ့ဟာကိုကြတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာပြောချင်တယ်မင်းဟုတ
်အခုဒါတော့တော်တော်နိုင်ငံတကာမှာလေဒီအစိုးရတွေနဲ့ဒီကုလသမဂ္ဂကြီးပေါ့နော်တုံးတာကြတော့သူ ethnic cleansing လို့တုံးတယ်ပေါ့မြန်မာဒီ American နာမှာ ethnic cleansing လို့တုံးတာဘာလို့ ethnic cleansing လို့တုံးတာလဲဆိုရှင် ethnic cleansing ကဟိုအမှန်တော့တရားဟိုသူကကျောင်းတိတ်ခါပိုင်းရပါတော့ဒီတိတ်ခါပိုင်းဆိုင်ရာအရာ၃ရက်စကလုံးမျိုးဖြစ်တယ်ပေါ့နော်သူ့မှာဥပဒေအရာနိုင်ငံတကာဥပဒေမဟုတ်ဘူးသူကနိုင်ငံတကာဥပဒေနဲ့ဒီနိုင်ငံတစ်ခုဒီ ethnic cleansing ဖြစ်လို့ဟိုနိုင်ငံခုံရုံးမှာတရားစွဲတဲ့ဟာမျိုးလုပ်လို့မရဘူးပေါ့နော်ဘာဖြစ်လို့ဆိုတော့ဥပဒေမဟုတ်ဘူးပေါ့နော်သူက morally ပေါ့ morally ဒီတိတ်ခါပိုင်းဆိုင်ရာအရာအချင်းတိတ်ခါပိုင်းဆိုင်ရာအရာပြောတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်တယ်အဲ့ဒါဒါပေမဲ့ဒီနိုင်ငံတကာကလည်းကျွန်တော်ဆိုင်ဆိုရဟာပေါ့နော်တုံးနေဟာလူမျိုးသုံးတက်ဖြတ်မှုဆိုရဟာကိုတုံးနေဟာလည်းအရန်ကိုသတိထားပြီးတုံးနေပေါ့နော်တော်တော်များလည်းသတိထားပြီးတုံးမှရတာပေါ့ဘာလို့လဲဆိုတော့ဥပဒေပိုင်းဆိုင်ရာလေးဖြစ်နေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကကျွန်တော်ဆိုင်လို့ပြောမယ်ဆိုရင်တက်တည်ကြပေါ့အရန်အများကြီးလိုတယ်ပေါ့ဥပမာဒီတရားဝင် UN မှာလှုပ်ထားတဲ့အတိမတ်ပြုထားတဲ့ပေါ့နော်အတိမတ်ပြုထားတဲ့ကျွန်တော်ဆိုင်ဆိုလို့ရှိရင်လည်းပေါ့နော်သူကတက်ဖြတ်မှုပေါ့နော်ဒီမဟုတ်ဘူးကျမတို့နိုင်ငံသူတွေတော်တော်များများလူမျိုးသုံးတက်ဖြတ်မှုဆိုလို့ရှိရင်လူတွေအကုန်လုံးတက်လိုက်တာပေါ့နော်အကုန်လုံးတက်အဲ့လိုမျိုးသူကဥပဒေကြောင့်ရှင်အကုန်လုံးတက်เสียမလို့ဒစိတ်တစ်ပိုင်းဖြစ်စီပေါ့နော်အကုန်လုံးဖြစ်စီပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကကြောင့်ရှင်သူကဒီလူမျိုးသူမျိုးဖြစ်တည်မှုတွေကိုဖျောက်ဖျက်တာကြီးလဲပါတာပေါ့နော်တက်တာတင်မဟုတ်ဘူးပေါ့ပြီးတော့နောက်တစ်ခုအဲ့မှာအဓိကနိုင်ငံတကာခုံရုံးနေမှာလေပေါ့နော်ဒီအပြစ်ချမှတ်တဲ့ခါမှာဒီပေါ်ထုတ်တဲ့ခါမှာအဓိကအခက်ခဲပေါ့နော်စင်ခေါ်မှုကကြာရှင် intent ပေါ့နော်ဒီဒါဒီစိတ်လိုလက်ရနဲ့လောက်တာမျိုးပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့လောက်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမျိုးတက်တည်ပြဖို့ကကြတော့ခက်တာပေါ့နော်အဲ့ဒါကြောင့်မလို့လေတော်တော်များများ genocide ဆိုတာတုံးမွားပေါ့နော်အရန်ဟိုသတိထားကြတာလို့မြင်နေပေါ့နော်ဒါမြင်နေ ethnic cleansing ပေါ့အဲ့ဒါကြတော့ဟို moral value ရပေါ့ဒါကျင့်ဝတ်ပိုင်းဆိုင်တိတ်ခါပိုင်းဆိုင်ရဂီယူဆိုင်တယ်ပေါ့နော်အဲ့လိုမျိုးအတိတ်ပဲမျိုးပြောတာပေါ့နော်ဒါပေမဲ့ခြုံပြီးတော့ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေရောဒီတခြားမြောက်ပိုင်းပေါ့နော်မြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေရောအားလုံးကဒီ crime against humanity ပေါ့လူဒီ
လူသားဓုပေါ့
ကျွန်းလုံးနဲ့ရာဇဝမှုတွေပေါ့နော်အဲ့လိုမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါဗတ်တီအခုလိုလာရောက်ဖြေကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ကိုညဉ့်ညံဆွေးနွေးတင်ဆက်တဲ့မြမကြီးရာအထူးစီစဉ်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်။မချာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်၊သကြံအထူးအစီအစဉ်နဲ့အတူကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ဝယ်ရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00အထိ line meter 19 kHz 15653ည line meter 25 kHz 11803ည line meter 32 kHz 9335တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ခြင်းနဲ့အတူမြန်မာပြည်မှပေးစာကဏ္ဍမှာတကြံအထူးအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပြီးကမ္ဘာတလွားတူကြဆမ်းရသတင်းများအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့သတင်းစာဆရာစီတူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်လှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တမတော်ငင်းညာရေးနဲ့ပတ်သက်လို့သဘောထားပြောင်းနေပြီလားဆိုတဲ့ကောင်းစဉ်နဲ့ဦးစီတူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
လက်ရက်တိုင်းသားတပ်ဖွဲ့တွေထဲမှာတပ်မတော်နဲ့နားလည်မှုအရှိဆုံးရင်းနှီးမှုအရဆုံးလို့ယူဆနိုင်တဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့တပ်မတော်ကြားထိတွေ့တိုက်ပွဲတွေစဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြစ်တင်မှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့ AB လ10ရက်နေ့ကတော့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဟာအဲ့ဒီကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးရှေ့လျားတဲ့သတင်းထုတ်ပြန်ချက်တစ်ခုမြောက်ဝတီသတင်းစာမှာဖော်ပြလာပါတယ်။တမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဘာတွေပါသလဲဒီထုတ်ပြန်ချက်အပါအဝင်လက်တလောတမတော်နဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ဆက်ဆံရေးအခြေအနေကိုကြည့်ပြီးတမတော်ရဲ့ညီညာရေးလုပ်ငန်းစဉ်ပေါ်ထားတဲ့သဘောထားပြောင်းလဲစပြုလာပြီလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်တမတော်သတင်းမှပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာပါတာကတမတော်အနေနဲ့ကရင်ပြည်နယ်ဖပုံမြို့နယ်အတွင်းက19မိုင်အရှိရှိတဲ့ခေပူးရွာနဲ့လွယ်မှုပလောရွာဆက်သွယ်ထားတဲ့အရင်လမ်းကြောင်းဟောင်းကိုပြန်ပြီးပြုပြင်မိုးမှန်ဖောက်လုပ်လို့တဲ့အကြောင်းရွေချက်ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဒေတာကန်ပြည်သူတွေအသုံးပြုနိုင်ဖို့တပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာဆက်သွယ်ဆောင်ရွက်မှုလွယ်ကူစေဖို့ဆိုပြီးဖော်ပြထားပါတယ်။ဒီအတွက်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေငယ်မြေကန် KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့စီကိုကြိုတင်အကြောင်းကြားညှိနှိုင်းမှု17ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့သက်ဆိုင်ရာငယ်မြေကန် KNLA တပ်ဖွဲ့စီကသဘောတူညီချက်ရခဲ့တယ်လို့ဖော်ပြမှတ်ထားတဲ့အတွက်သဘောတူညီချက်မရဘဲ2018ခုနှစ်မတ်လ4ရက်နေ့ကစပြီးလမ်းဖောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒီအခါအားလုံးသိကြပြီဖြစ်တဲ့အတိုင်းလမ်းဖောက်လုပ်ရေးပြဿနာကစပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ကြားထဲမှာဖြစ်ပွားတဲ့နောက်ပြဿနာတစ်ခုကတော့မူထရောဖပုံခရိုင်ဒေသအရေးပေါ်ကူညီပေးရေး Meet အဖွဲ့ဝင်တယောက်ပြစ်ခတ်သေဆုံးသွားတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီး Meet ရဲ့ထုတ်ပြန်ချက်မှာတပ်မတော်နဲ့ကရင်တပ်ဖွဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသား2300ကျော်ထွက်ပြေးတိမ်းရှောင်နေရကြောင်းဒါကြောင့်အဲ့ဒီထွက်ပြေးတိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့ KNU နဲ့အရက်သားတွေပါဝင်တဲ့ Meet အဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအဲ့ဒီအဖွဲ့တွေကလဲမူပလောရွာသားအသက်42နှစ်အရွယ်စောအုံမူဆိုသူဟာရွာအပြတ်မှာတပ်မတော်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့ကြောင်းဒါဟာတပ်မတော်အနေနဲ့ NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုချိုးဖောက်ယုံကလူခွင့်ရေးကိုပါချိုးဖောက်တယ်ဆိုပြီးဆွဆွဲထားပါတယ်။ဒါပေမဲ့တက်မတော်ဘက်ကတော့အဲ့ဒီလူနာမည်ဟာစောကလိုပါဆိုသူဖြစ်ပြီးနှောက်ရက်ပြစ်ခတ်ဖို့နဲ့မိုင်းထောင်ဖို့ကားလမ်းပေါ်ရောက်လာတာကြောင့်ပြစ်ခတ်ဖမ်းဆီးရာကနေတိတ်ဆုံးသွားတာဖြစ်ပြီးသူစီကဘုံတီးတွေတိမ့်စီရမိတယ်လို့ထုတ်ပြန်ထားပါတယ
်။အခုလိုပြစ်ခတ်တက်ခိုက်မှုတွေဖြစ်ပေါ်လာတော့ပြစ်ခတ်တက်ခိုက်မှုဆိုင်ရာပူးတွဲစောက်ကြီးအဖွဲ့ GMC ဆွေးနွေးပွဲကနေတစ်ဆင့်နှစ်ဖက်တွဲဆုံမှုစီစဉ်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့တွေးဆုံမဲ့ရက်မှာနယ်မြေကန် KNLA တပ်မငါတပ်မမူပါဝင်တာမရှိတဲ့အတွက်ဆွေးနွေးမှုကိုရွှေ့ဆိုင်းလိုက်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီး KNU ဘက်ကတော့တပ်မတော်နဲ့ညှိနှိုင်းတံပင်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဘက်မှာ MAND ဆိုတဲ့အဖွဲ့ဖွဲ့စည်းထားတဲ့အကြောင်းအဲ့ဒီအဖွဲ့ဟာ KNLA တစ်ခုလုံးနဲ့တပ်မ9ခုစလုံးကိုကိုစားပြုကြောင်းအဲ့ဒီအဖွဲ့ထဲမှာတပ်မတော်ဘက်ကပြောတဲ့တပ်မငါတပ်မမူငကိုကလေးကမပါတဲ့အကြောင်းတမတော်နဲ့ညှိမဲ့အထဲမှာနေမီကန်တမငါအရာရှိတယောက်ပါဝင်ပြီးဖြစ်တဲ့အကြောင်းပြန်ပြီးရှင်းလင်းထားတာတွေ့ရပါတယ်။တမတော်သတင်းမှပြန်ကြေးရေးအဖွဲ့ထုတ်ပြန်ကြေးရဲ့ဤကုံပိုင်းမှာတော့တမတော်ဘက်ကတော့တစ်ဖက်ကနေလမ်းဟောင်းပြပြင်တာဆက်ပြီးဆောင်ရွက်သွားမှဖြစ်တယ်လို့အခြားတစ်ဖက်ကလည်းစစ်ဆက်ညှိနှိုင်းသွားမယ်လို့ဖော်ပြခဲ့ပါတယ်
။ဒီဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်က ကရင်လက်နက်ကင်တွေဘက်ကသဘောတူချက်မရပဲတမရော်ကလမ်းဖောက်လုပ်လို့ထိတွေ့ပစ်ခတ်မှုတွေဖြစ်ရတယ်ဆိုတာထင်ရှားပါတယ်ထိတွေ့မှုတွေဖြစ်တဲ့အတိုင်းလဲတမရော်ဘက်ကလမ်းဖောက်လုပ်ရေးကိုစက်ပြီးလုပ်မယ်လို့အတိအလင်းကြေညာတာတွေ့ရပါတယ်တမရော်ဘက်ကတုံနှုံးကိုကြည့်ရင်ငြင်းငြင်းရေးတစ်ဖက်နဲ့တစ်ဖက်နားလည်ယုံကြည်မှုရှိရေးဆိုတာတဲ့မိမိတက်များအုပ်ချုပ်မှုကိစ္စဆောင်ရွက်ရာ အကြောင်းကတော့လမ်းဖောက်လို့ထိတွေ့တိုက်ပွဲဖြစ်ရတာကြောင့်ဒေသခံထောင်ထဲချီစစ်ပြေးဒုက္ခတွေပေါ်ရောက်နေရပြီးဖြစ်လိုပါပဲပြောရရင်ဒီလမ်းဖောက်လို့ရေးပြဿနာကြောင့်ရင်းနှီးခဲ့တဲ့ယုံကြည်ခဲ့ကြတဲ့တမတော်နဲ့ကင်းအန်ယူကြားဆက်ဆံရေးမှာအဖို့ထစ်တွေ့ရှိလာပြီးဆိုတာပါပဲ အချားတစ်ဖက်ကိုကြည့်လိုက်ရင်လည်းတက်မတော်ဟာNCA လက်မှတ်ထိုးထားပြီးမြို့သားအဆက်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ပြင်နေတဲ့RCSSSA ရှမ်းတပ်ဖွဲ့မွန်ပြစ်တစ်ပါတီတို့နဲ့လည်းအဆင်မပြေပါဘူး။RCSSSA ကကျင်းပဖို့ပြင်ဆင်ထားတဲ့လူထုတွဲဆုံပွဲတွေရပ်ဆိုင်းထားရပြီးနောင်ဘက်တော့ကျင်းပနိုင်မလဲမှန်မှန်စနိုင်သေးပါဘူး။အလားတူမွန်ပြစ်တစ်ပါတီကလုပ်မဲ့လူထုတွဲဆုံပွဲတွေကိစ္ ဒါဆိုရင်21ရာစုပင်လုံညီနာခံဆိုတာလေကျင်းပဖို့ဖြစ်နိုင်အောင်မှာမဟုတ်ပါဘူ
းအခုလို NCA လက်မှတ်ထိုးထားပြီးသားတိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေနဲ့တပ်မတော်ဆက်ဆံရေးအဆင်မပြေဖြစ်နေတာကောင်းတဲ့ကိစ္စမဟုတ်ပါဘူးလက်မှတ်ထိုးထားပြီးသားအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပိုပြီးယုံကြည်ပိုပြီးရင်းနှီးပိုပြီးနားလည်ငြိမ်းချမ်းရေးပိုပြီးခိုင်မာလာရမယ့်အစားတပ်ရဲစိတ်တွေကြီးမားတဲ့အရင်အခြေအနေမျိုးပြန်ရောက်သွားစေပါတယ်လက်ရှိ NCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒီချိန်တွေကိုစောင့်ကြည့်နေတဲ့အတွက်အကျိုးဆက်ကမကောင်းနိုင်ပါဘူး။ဒါအပြင်လက်ရှိချိန်ကချင်ပြည်နယ်ထဲမှာတပ်မတော်နဲ့တရားရေးကချင်လက်နက်ကိုင်တပ်ဖွဲ့အစီပြောက်များတဲ့တိုက်ပွဲတွေဖြစ်ပွားနေပါသေးတယ်။တပ်မတော်ဟာလက်နက်ကိုင်တိုင်းသားတစ်ဖွဲ့နှစ်ဖွဲ့နဲ့ယုံကြည်မှုမရပြိပခဖြစ်ပွားနေတဲ့ဆိုတာမျိုးကိုနားလည်လက်ခံလို့ရနိုင်ပေမဲ့အဖွဲ့အများစုနဲ့ထိတိုက်တိုးနေတာမျိုးကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့အလားအလာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တွင်ကဆရာစီသူအောင်မြင့်ရဲ့ပြည်တွင်သုံးသပ်ချက်ပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့တကြံအထူးစီစဉ်ကိုနားဆင်နိုင်ပါပြီ။
သာတွင်ဒီပွဲမြို့မြို့ကြွားကြွားစီရိုတန်ညာဆဲနေဦးတူလားလောကကြီးမှာပျော်ရဲပြအတာပွဲမှာဆုံတွေ့ရမုကောင်းငယ်မှာကျဲနေလားဗာမြေခွေမောင်နဲ့မနေနေလားရွှေနဲ့မြကြုံကုန်ရှုမွားချောချောမောမောသလားပါပါကာကာမမကိုယ်တိုင်က
မင်္ဂလာတကြံရက်ရက်ချင်းဟာဖြစ်ပါသေးရှင်နှစ်တနည်းရဲ့ကောင်းခြင်းဆိုခြင်းဖြူခြင်းညစ်ခြင်းတွေကိုထားခဲ့ပြီးတော့နှစ်တနည်းကိုမင်္ဂလာရှိရှိဖြတ်တန်းကြနိုင်ဖို့အတွက်အတာရင်နဲ့စေကြောတန်းစင်ကြတဲ့အချိန်ခါလေးဖြစ်ပါရဲ့နော်ဒီလိုမင်္ဂလာရှိတဲ့အချိန်ခါမှာမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတွေရေးပို့လာတဲ့သွားရှင်တွေကို VOE ကအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေပျော်ရွှင်ပါစေဆိုပြီး Facebook မှာ comment တွေရေးလာတဲ့သူကတော့ Zone Fair ဆိုတဲ့သွားရှင်ဖြစ်ပါတယ်ကြံရင်နဲ့အတူစီနူးဝယ်နှစ်တမင်္ဂလာဖြစ်ပါစေနော် VOE တဲ့ရင်းနေနေတာဆိုရဲတော်ရရှင်ကလည်းမင်္ဂလာပါ view you wine တို့ wine တို့တွေအားလုံးနှစ်သက်ကူမှာရှင်နှန်းချမ်းမြေကြပါစေလူသားအားလုံးလည်းဘေးရန်ခတ်သိမ်းကင်းငြိမ်းကြပါစေဗျာတဲ့ဟုတ်ကဲ့ပါတော်ရရှင်ဒီအခုလို့ဆူတောင်းပေးသလိုအားလုံးတွေជីနုပွဲနှစ်သက်ချင်းခါဖြစ်ပါစေနော
်အစာပွဲမှာဆုံးတွေ့ရမိမြနိုင်လူပြဒီလိုချီမတွေ့ကြရဘယ်လိုလဲသာပွဲမှာဆုံးတွေ့ရမင်းမြနိုင်မှုပြဒီလိုချိန်မှာတွေ့ကြရဘုံမှာဝဲကြသူတို့ဘာဘာမြူးမြူးကြွားကြွားတည်တယ်လာလာသူတို့ဘာဘာမြူးမြူးကြွားကြွားတည်တယ်လာလာကောင်းတဲ့တန်ခါလေးလေးပွင့်ထူရကာကာမမောကိုရိုက်ကာThank you. ီပွဲမြို့မြို့ချွာချွာစီရိုတညာဆဲလေဦးတူလာလောကကြီးမှာပျော်တယ်ဗျာသာပွဲမှာဆုံးတွေ့ရမုကောင်းငယ်မှာခြေနဲ့လာဗာမြစ်ခွေမောင်နဲ့နှမဒီနဲ့လားရွှေနဲ့ညတော့ကုန်ရှုမွာ
မနက်ကမှကျင်းပနေတဲ့စကြံပွဲတော့ဗရဝဝနဲ့မုံလုံးရီဘော်ကိုလွမ်းနေရတဲ့သူတွေကတော့အဝေးရောက်မြန်မာတွေပဲဖြစ်ကြပါလိမ့်မြန်မာပြည်ကနေပြီးတော့တချံမကြခင်ကမှအမေရိကန်ပြည်အောင်စုဖော်ဝင်မျိုးကနေရင်ကိုပြန်ရောက်လာခဲ့တဲ့ဝိုင်းရဲ့အစိုးရကြီးမမအေးတယောက်လေးမြန်မာအမေကတချံကိုလွမ်းနေနေရပ
ါရုပ်ရှင်နာရဲ့ဒုမြတ်တွေတောင်းစုမြစ်တော်ဝေ
းမာတင်နာစီသားကြစီခွန်းတို့ဆက်ရပြီ
ရွှေငါရဲ့ဒုံများတွေတောင်းစုမြစ်တာဝေ
းမာစီသာစီသာသာစီခွန်းလို့ဆက်ရပြီ
လောင်ပါစီဆွဲပါစီချမ်းချမ်းချမ်းနဲ့ပြည့်ညံ့ရင
်ဤပါစီပပလီချမ်းချမ်းချမ်းနဲ့ပြည့်ညံ့ရင
်စူတောင်းငါလို့ဆက်ရပြီကျောင်းမေမနဲ့မတွေ
ကျောင်းမေမနဲ့မတွေစူတောင်းငါလို့ဆက်ရပြီပန်းတော့တွေWe wait in Jenga, Jenga
Let's bring our family This is the time to somebody
This is my mom, A.A. Mingala, this is my mom.
အေးလည်းမရှိတဲ့ကြံပါပဲကွယ်။ဟုတ
်ကဲ့။အန်တီအရိုးကိုနေနေတဲ့ဒီဖို့ဝင်းဒေတာမှာအခုအေးနေရဆိုတော့အန်တီတကြံရဲ့အငွေးသက်တွေခံစားရလားအန်တီ။အတကြံအငွေးသက်တွေချော့လာအောင်ညီမအတိုင်းဝိုင်းကဖန်တီးတာမျိုးလုပ်ပါလား
။လုပ်ပါတယ်။အန်တီကကြံခဲ့တဲ့သောက်ကြံတွေကပြန်ရုပ်တယ်ကွယ်။အဲ့ခါကျတော့အဲကြံခဲ့တဲ့စနေနေ့ကတော့အဲဓမ္မရကိတဆိုတဲ့ဘုံတော်ကြီးကျောင်းမှာသိကြီးပူတော်ပဲလုပ်တယ်။ပြီးတော့အဲပူတော်ပဲပြီးတဲ့ခါကျတော့ကလေးတွေအမှဆူကြကကြသိညာတောင်းကြတယ်။အခုစနေနေ့ပြီးခဲ့တဲ့စနေကတော့ဟိုအဒီမှာဒေဝန်ကျောင်းဆိုရှိသေးရလေဒီမှာပုံကြောင်းနေအများရှိရသဖြင့်အဲ့တော့အခုဟိုဒေဝန်ကျောင်းကနေပြီးတော့ဟိုတက်ကြီးပူတော်ပဲဟို၃နိုင်မှလုပ်ခဲ့တယ်အဲတနင်္ဂနွေနေ့ကျမှပဲသူကဟိုရေကစားတဲ့ပွဲလုပ်မယ်တနင်္ဂနွေနေ့ကိုပန်းရတယ်ဆိုတာလေးပူပဲလို့သူကသဘောပေါက်ပြီးတော့ပန်းရတယ်ပြောတာပဲတို့ရတော့အော်မနေ့ကတော့ဘိုးရင်ညကြီးရွာတာနဲ့အေးနေတယ်သူလား
ဟုတ်ကဲ့
ဘယ်လိုပြောကစားကြမလဲမသိပါဘူးကွယ
်ဟုတ်ကဲ့
ဒါတော့ကစားကြမှာပါပဲ
ဟုတ်ကဲ့အန်တီ
ကလည်းဒီမှာလောက်ကြတာပေါ့
ဟုတ်ကဲ့အန်တီဟိုဒီသမီးတို့အမေရိကန်အရှေ့ကျန်းဟိုဒီဝါရှင်တန်ဒီစီဘက်မှာတော့တကြံဆိုရင်လေဟိုဂျွန်လလောက်ပေါ့နော်နည်းနည်းလေးနွေးတဲ့ရာသီကိုစောင့်ပြီးတော့မှအဲ့မှာတကြံပွဲဆိုပြီးတက်တက်ထက်လုပ်တယ်ဟိုရာသီဥရလည်းတော်တော်အေးနေတော့လေဆိုအန်တီတို့ဘက်မှာတော့တစ်ချိန်နဲ့ပဲလုပ်တယ်နော်အခုကဟိုအေးနေသေးရဲ့ဆိုတော့လည်း
တော့အဲ့ဒီကဒီရောက်တော့လေဟိုပြုတ်ဒီမျိုးတွေတော်များနေကြဘူးပါတယ်ဒီဟောမှာကျတော့သူကတက်တက်ဟိုဘယ်တော့မှတရင်ရုပ်ပြီးမှတခါလုတာလဲကျုံနေအဲ့ရခိုင်စကြအများကြီးရှိတယ်နောက်ပြီးတော့ဟိုဘယ်ရက်ကလည်းမဟုတ်ပေါ့နော်သူသိတာဟိုအဲ့ဒီပေါ့နှွေးရဲ့ချီမှလုတာရှိခဲ့တယ်ဒီပုံကြီးမှာကျတော့ငကူမူလာအလူတွေမလာခင်တုန်းကတော့ဟိုနှွေးရဲ့ရက်ချီမှလုတယ်တဲ့ဒါပေမဲ့ဒီရောက်ပြီးတော့ဟိုဒီငါစစ်လောက်ကသူကဒီ73ရက်နေပေါ့နော်အိမ်မြမာတွေနဲ့အတူတိုက်ပြီးလုတာတော့သိကြပြီးပေါ့
ဟုတ်ကဲ့အန်တီအဲ့လိုမျိုးမြန်မာနိုင်ငံနဲ့အဝေးမှာအန်တီအိနေနေရပါမယ်လေဒီလိုမြန်မာရိုးရာဒလေထုံးစံဟိုမြန်မာငွေတက်နဲ့ရရှိဖို့ဟိုတကြံပွဲတော်လိုမျိုးလုပ်တယ်ဆိုတော့ဟောဟိုမြန်မာတကြံကိုလွမ်းနဲ့စိတ်ကပျောက်သလားအန်တီဒါမှမဟုတ်ဘလို့ခံစားရပါလဲ
သမီးရင်သိညာဆိုတော့ဟိုရိုးရင်းချင်းစီကနေပြီးဒီအိမ်ဒီကာလဆိုရင်တို့နိုင်ငံမှာတော့သိညာကြနေပြီဆိုတဲ့စိတ်ကလူတိုင်းမှာရှိတာပဲအန်တီလည်းရှိတာပေါ့အန်တီဆိုလို့ရှိရင်ကသုံးနှစ်လောက်ကိုသိညာဟိုမှာကြုံတာပဲလေဒါပေမဲ့ခုကျတော့ပြန်ရောက်လာတဲ့အခါကျတော့တင်ညာနဲ့လွဲလာတယ်ဒီနေ့ကျတော့ဟိုလွန်းပြရလေးတောင်ဖြစ်နေပြီ
။တကြဆိုရင်အန်တီစိတ်ထဲမှာလေကြားရောင်နေတဲ့သချင်းလေးများရှိလား။အန်တီဆိုတာပဲဖြစ်ဖြစ်သူများဆိုတာပဲဖြစ်ဖြစ်ပေါ့လေ
။အာတကြသချင်းတို့အများကြီးပဲဟိတို့ငငယ်တော့ဆိုနှစ်သိချင်းဦးတို့ကတော့ကိုဝင်ရို့ဆိုလိုက်တော့မဆွေးဆွေးမတက်နေပါတော့
။ဟုတ်ကဲ့အန်တီအဲ့ဆိုအန်တီအေးကိုအားလုံးတတိယနေကြမယ်ပရိတ်တိုက်ကိုစားရောပေါ့နော်။ဟိုမင်္ဂလာနှစ်သိချင်းခါမင်္ဂလာရှိပျော်ရွှင်ပွဲကောင်းတဲ့တကြအချိန်ကဖြစ်ပါစေလို့ဆုတောင်းပေးကြပါရှင်။
အေးကွာလည်းဆူတောင်းပါမှာပဲမြန်မာမာဒီနေ့မရှိနိုင်မယ်လို့လေလို့ Facebook ကနေပြော်လေးအဲ့ဒီကမန္တလေးကဖွင့်ပွဲရောရန်ကုန်ကဖွင့်ပွဲရောတွေ့ကြပါလေလမ်းပြော်ကြည့်လို့ရလေအဝင်းသာရတာပေါ့ကိုတိုင်ကိုယ်မှာပါပဲပြော်စီစီကားကားနဲ့ပြော်ရွှင်နဲ့ရှိရပါသေးပေါ့နော်နေ့တိကိုလည်းကောင်းကောင်းမွန်နဲ့ကျုံနေရပါသေးလို့ဆိုပြီးဆူတောင်းရတာပါပဲရှင်
ရှာဘုံတော်မင်းသားကြီးဘန္ဒရကရောက်ခဲ့ပြီဘယ်ရသူသာတင်ပန်းလဲမသိတော့ကတွေ့ပြီစနစ်ကပေးတဲ့မင်းလေးစားရေရီဆုံးလို့ပြတ်ကုန်ပြီမမ
mira cada la de vi chavo no me nadi manar ga yo que vi bella tu dati pale me tiro ca tu vi ni capi de mi leisa lleve solo que con mi mamiro cada la de vi yalli mena che a ta ao toa de ba di honia tui no no dinia tui no no mena di lo zaka ne te ku le vi ta me mi le tui bu lo kha ti sham no mena di bandar ga yau khe vi ve ya tu za ti pa le ma ti do kha tui vi ne ka pi re mi le sa e vi su lo pya kong vi
ကျန်ရောက်ပြီဆိုရင်မြန်မာနိုင်ငံကရောက်လာတဲ့တကြံပုံတွေဗီဒီယိုပုံတွေကိုကြည့်ပြီးတော့လွမ်းဖြစ်နေရတဲ့ကျမတို့ကိုစာရေးလာတဲ့တော်ရရှင်ကတော့ရှန်ကြီးဖြစ်ပါတယ်။သူကမင်္ဂလာနှစ်တစ်ချိန်ကတိုးမြင်ပါပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော်ရရှင်သတိပေးသလိုမြန်မာနိုင်ငံမှာမင်္ဂလာနှစ်တစ်ချိန်ကဖြစ်ပါရဲ့နော်။ရွှေမြောင်းလာဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOA မိသားစုနှစ်တစ်မှာရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်။နောက်ထပ်နာမည်မရွေးထားတဲ့ဒေါ်ရဆင်တယောက်ကတော့ရှိုးပွဲလေးတွေဗားလေးတွေတိုက်ရိုက်ပြပါတယ်။သူကဒီနေ့တကြံမှာအိမ်တွင်းအောင်းနေရတဲ့ဘဝမျိုးပါဆိုပြီးရေးလာပါတယ်။မင်္ဂလာရှိတဲ့နှစ်တက်မှာဆူတောင်းပေးလာတဲ့ view ရေဒေါ်ရရှင်နေတဲ့မှာမတ်ထွေးကတော့မင်္ဂလာပါ။တကြံနှစ်တက်မှာပြည်ရင်းပြည်ပေါ်မှာရှိတဲ့မြန်မာပြည်သူပြည်သားတွေအားလုံးစိတ်ချမ်းသာကိုကျန်းမာရှိကြပါစေဆိုပြီးဆုတောင်းပေးလာပါတယ်
။ဒီညာနေဦးသူ့ကိုသူ့ကိုသူ့ရဲ့မြို့သားရ။
ဒီချမ်းမင်းများသူ့ကိုသူ့ကိုသူ့မရဲ့လို့ရ။
ဝိင္ဂန်တန်ဆုံးသူ့ကိုသူ့ကိုအာယုံဖြောပြေတာ
။နေရုပ်ကိုလည်းသူ့ကိုသူ့ကိုမှာပါသေးခင်ဗျာ
။ဒီညာနေဦးသူ့ကိုသူ့ကိုသူ့ရဲ့မြို့သားရ
။ဒီချမ်းမင်းများသူ့ကိုသူ့ကိုသူ့မရဲ့လို့ရ
။ဝိင္ဂန်တန်ဆုံးသူ့ကိုသူ့ကိုအာယုံဖြောပြေတာ
။နေရုပ်ကိုလည်းသူ့ကိုသူ့ကိုမှာပါသေးခင်ဗျာ။ဘရက်ရွှေဝင်းတဲ့ရွှေလူသူ့ကိုသူ့လည်းပါ
လေကျူယူစောကမြူသူ့ပေါ်သူမြင်တာ
သင်ချင်ရေးအေးတာအေးတာ
သင်ချင်ရေးအေးတာအေးတာ
ဆွဆွဲလောက်မှသူ့ပေါ်သူသူတဲ့မြူသည်ချစ်ချည်သိမ်းရန်ပါ
အစ်ကမစိတ်လဲရှင်လန်းချင်နေအောင်လို့တကြံအလွန်းနဲ့ပြေအောင်လို့ခုတလောတကြံတချင်းလေးတွေပဲဖိပြနားထောင်မိနေရပါအစိုးရဖြိုးဖြည့်ဆုံးဝိုင်းရဲ့မျိုးသမီးအစိုးရတွေနဲ့တွေ့ခဲ့ပြီးတော့ကြံတဲ့ချင်းလေးတွေစမ်းတက်တည်ဆူထားတာအမတမနားထောင်လို့ကောင်းပါရဲ့နော်။ဟိုးရင်တွေကခေစားလာခဲ့တဲ့ကြံတဲ့ချင်းလေးကိုပြန်ပြီးတော့တည်ဆူပေးတဲ့အစိုးရတွေအားလုံးကိုလည်းစိတ်ထဲမှာကျေးဇူးတင်မိပါတယ်။ဆိုင်ရေးဆိုတဲ့တော်ရရှင်ကနှစ်တင်မှာ view ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပြောရှင်စိတ်ကြည်လင်လန်းကျန်ကြပါစေရှင်နဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပြရစေရှင်။မိမင်းဆိုတဲ့တော်ရရှင်ကတော့ view အဖွဲ့သားတွေနှစ်တင်မှာရှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်။
Danger lane to phu so twe ni ni kita rue song chin lo me
piao twe tu shin nwe yin ga pho twi nge da jan ma la pho sui pyo de chin
ပြာနီနီဝါဝါဝေခါမှုလို့လေပေါ်ဒီယုံပေါ်ဒီယုံမမျိုးဆုံးနေပြီ
ရွှေမန်းမာလာပန်းဥရင်သူ့မကြီးအောင်ပြီ
မြေကူးရည်နဲ့ဝိညာဉ်မောင်လန်းချွေကျူယူပြာပြာနီနီဝါဝါဝေခါမှုလို့လေပေါ်ဒီယုံပေါ်ဒီယုံမမျိုးဆုံးနေပြီ
ရွှေမန်းမာလာပန်းဥရင်သူ့မကြီးအောင်ပြီ
ကိုယ်ရဲ့
နာမည်ကမောင်လန်းရှင်တကယ်မှသူများရေလို့စိတ်လွတ်လပ်လို့မပျော်နိုင်သူတွေကမြန်မာနိုင်ငံရဲ့တနေရာမှာရှိကြပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကြီးတွေမှာတော့ကိုဆိုတဲ့သောရရှင်ကကျွန်တော်တခုလောက်မေးပြရစီကြားတယ်တကြံအလုတ်ပိရက်တွေကကချင်းပြည်နယ်ဖားကံမှာအကျုံးဝင်လို့လားတက်ဆိုင်ရာလူကြီးမင်းများခင်ဗျာဆိုင်နေဆိုရင်ဘာလို့ပိတ်မပေးတာလဲလောကားကနှစ်ဆလဲရတာမဟုတ်ပြောပြရင်လည်းအလုတ်ဖြုတ်ပစ်တယ်လို့ရေးလာပါတယ်ဖားကံမှာအလုတ်သွားလုံနေတဲ့ကြောက်တူးသမားတွေတကြံရက်တင်မှာပါအလုတ်ဆင်းနေရပုံပေါ်ပါတယ်နော်ဆလိုက်မော့ဆစ်ချင်းဆိုတဲ့သောရရှင်ကလည်းတိုင်းနာနယ်မြေမှာ ချယ်ရီတွေရမ်းနံဆွဲနေတာတွေခဏမေးထားကြတာပေါ့ဆိုပြီးတော့စိတ်မကောင်းတဲ့လေတံနဲ့ခံမောရေးလာတာပါမြေမောင်ချစ်တဲ့ဆောင်းဆိုတဲ့သွားရှင်ကလည်းတကြံပွဲအတွက်တော့ပြောပါတယ်တဲ့ဒါပေမဲ့မြမပြည်မြောက်ဖက်မှာတော့အသက်ကိုလုပြီးပြေးလွှားနေရတယ်ဗျာလို့ပြောလာပါတယ်အားလုံးတွေဒီနှစ်ဘေးကင်းပြီးတော့မင်္ဂလာရှိတဲ့တကြံချင်တာဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကျမတို့တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေတဲ့ VOE မြမပြည်ကပေးစာများအစီအစဉ်ကိုလေးလိုင်းကနေတိုက်ရိုက်နားမစင်လိုက်ရဘူးဆိုတော့အင်တာနက်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะ
ညမနဲ့သမီတဲ့ဘာလို့ဆိုတော့မဲ့ကွယ
်သူပြုတ်ပြီးတော့ညမပြုတ်နေသူတို့လုံးစင်သွားတာကိုရင်ညမနဲ့သမီတဲ့ဘာလို့ဆိုတော့မဲ့ကွယ
်မောင်ကလေးတစ်စားတာနဲ့ဆိုလို့ပေးတာမဟုတ်ဘူးကွယ်အ
မကလေးတစ်စားတာနဲ့မဟုတ်လို့ပေးတာမဟုတ်ဘူးကွယ်
Yesadame yilayara wista mare lutende
Yesadame yilayara wista mare lutende
To sisa layawe khayara pwila balune
To sisa layawe
မေတ္တာကျော်ရဲ့တကြံအတူအစီအစဉ်နားဆင်ရပြီးခုခါတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းညံကတင်ဆက်မှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဆယ်ဖီဓာတ်ပုံလှလှလေးတွေရိုက်ပြီးလူမှုကွန်ရက်ပေါ်တင်တဲ့ခေကြီးတဲ့မှာ Museums of Selfie ဆိုပြီးအမေရိကန်ပြည်ထောင်စု LA မြို့မှာဖွင့်လှစ်လိုက်ပါတယ်ထိုင်းနိုင်ငံကအငြင်းစားရွယ်အသက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှူရှားအားကစားသင်တန်းတွေတက်နေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံနဲ့အတူမိုက်ဤတန့်စင်တို့ကတင်ပြမှာပ
ါဘုရားတာကိုဓာတ်ပုံရိုက်တာဆယ်ဖီဆွဲတယ်ဆိုတာအမှုပညာတရားဖြစ်လာပါပြီရှိတော့အမျိုးမျိုးအဓိကရိုက်တဲ့တဲ့ပုံစံအမျိုးမျိုးကိုဘာသာကိုဓာတ်ပုံရိုက်ပြီးတော့ဆန့်ထားတဲ့လက်လေးကိုဖြတ်ထုတ်ရတာကလည်းပညာတစ်ခုဖြစ်နေပါလေအရေးကြီးဆုံးကတော့ဒီဆယ်ဖီတဲမှာပျော်ပျော်လေးနေဖို့ပါပဲဓာတ်ပုံဆယ်ဖီလှလှလေးရိုက်ပြီးတော့လူမှုကွန်ရက်ပေါ်တင်တဲ့ခေတ်ကြီးထဲမှာ Museum of Selfie ဆိုပြီးတော့ American ပြည်အောင်စု Los Angeles မြို့မှာဖွင့်လှစ်ထားပါတယ်။အဲ့ဒီပြတိုင်းမှာဆိုရင်ဓာတ်ပုံဆယ်ဖီတွေရိုက်နိုင်တဲ့ပြကန်းတွေပါဝင်ပြီးတော့ကိုဘသာကိုဓာတ်ပုံရိုက်တာဘလို့ဖြစ်စားလာသလဲဆိုတဲ့သမိုင်းကြောင်းကိုလည်းလေ့လာနိုင်ပါတယ်။ကိုကြုံရတဲ့ဖြစ်ပျက်တွေကိုဓာတ်ပုံမရိုက်ထားမီးရင်ဒါမျိုးမဖြစ်ခဲ့ဘူးလို့ပြောနိုင်တဲ့ခေတ်ကြီးထဲမှာဒီပြတိုင်းထဲမှာဆယ်ဖီဓာတ်ပုံရိုက်ဖို့ကိုတိုက်တွန်းအားပေးထားပါတယ်။ကျရတဲ့အစမှာတော့ကြည်မှန်တွေနဲ့စတင်ထားတာဖြစ်ပြီးတော့ mirror selfie ရိုက်ဖွဲ့အတွက်တင့်တော်ဆုံးမှာမိုးမျော်တိုက်ကြီးတွေရဲ့ထိတ်ဆုံးကိုရောက်နေတဲ့ခံစားမှုမျိုးကိုရအောင်ဖန်တီးထားတဲ့ selfie ရိုက်ရတဲ့နေရာတွေနဲ့ကဘာကျော်ပကြီးတွေဗဘူးရုပ်တွေနဲ့ selfie တွဲရိုက်နိုင်အောင်ဖန်တီးထားပါလိမ့
်ထိုင်းနိုင်ငံကအငြိမ်းစားရွယ်တက်ကြီးပိုင်းနေအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားသင်တန်းတွေတက်နေကြပါတယ်ဘန်ကောက်မြို့မြောက်ပိုင်းမှာရှိတဲ့အယုဒ္ဓယာခရိုင်မှာအခုလိုသင်တန်းတွေဖွင့်လှစ်ပေးတာဖြစ်ပြီးတော့အသက်ကြီးတဲ့သူတွေတယောက်တည်းအထူးကျန်နေမှာအိရာတဲ့လဲနေရမှာကိုရှောင်ရှားစေဖို့ဖြစ်ပါတယ်ဒီသင်တန်းဟာ12ပတ်ကြာသင်တန်းဖြစ်ပြီးတော့တစ်ပတ်တစ်ရက်တက်ရတာပါရိုးရိုးအင်္ဂလိပ်စာဘာသာစကားသင်ကြားပေးတာဖြစ်ပြီးတော့လေ့ကျင့်ခန်းလုပ်စေဖို့လည်းအားပေးပါတယ်ထိုင်းနိုင်ငံရဲ့လူဦးရေ69သန်းမှာ73ရာခိုင်နှုန်းလောက်ဖြစ်တဲ့ 9.6 သန်းဟာတက်ကြီးရွယ်အိုတွေဖြစ်ပါတယ်ရိုးရာထုံးစံအရတော့ထိုင်းမိဘဘိုးဘွားတွေဟာသာသမီမိသားစုတွေနဲ့အတူနေထိုင်ကြတာဖြစ်ပြီးအခုအချိန်မှာတော့မွေးဖွားနှုန်းနဲ့ကြာဆင်းလာတာလူငယ်တွေဟာလင်းကြီးရမျက်နှာရှာတဲ့အနေနဲ့မျိုးကြီးပြကြီးတွေကိုထွက်ခွာသွားကြတာကြောင့်တက်ကြီးရွယ်အိုတွေဟာကိုယ့်ဘာသာကိုစောင့်ရှောက်နေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါဒါနိုင်ငံဒတ်ချွာလေးတစ်ခုဖြစ်တဲ့ Jelson နားကအဝေးပြေးလမ်းမတစ်ခုဟာစေဂီတာတန်တွေကိုဖန်တီးပေးနေပါတယ်။နယ်သာလန်နိုင်ငံဟာမြေမျက်နှာပြေညီညာတဲ့တိုင်းပြည်တစ်ခုဖြစ်ပြီးတော့အဝေးပြေးလမ်းမတွေမှာကားမောင်းရတာတင်းစရာကောင်းတဲ့အတွက်အခုလိုဂီတာတန်ထုတ်လုပ်နိုင်တဲ့ဒုတ်ချောင်းလေးတွေကိုကတ္တရာလမ်းထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပါတယ်။ဒါမှမဟုတ်ဒီဂီတာတန်ဟာအဲ့ဒီအဝေးပြေးလမ်းနားမှာနေတဲ့ဒေသခံတွေအတွက်တော့အနားမခံတာဖြစ်နေပါတယ်။ကားတရာတွေဟာအဲ့ဒီချောင်းလေးကိုနင်းလိုက်တာနဲ့အသံထွက်လာအောင်ဖန်တီးထားတာလည်းဖြစ်ပါတယ်။ဒီချောင်းလေးတွေကိုတနားရီမိုင်40နှုန်းနဲ့ဖြတ်တန်းမှသာအသံထွက်မှလည်းဖြစ်ပါတယ်။ ီထွက်တဲ့အတန်ဟာလည်းနယ်သာလန်နိုင်ငံအမြောက်ပိုင်းအမျိုးသားတချင်းတံမျိုးထွက်အောင်ဖန်တီးထားတာပါ။အဲ့ဒီဒုံဆောင်လေးတွေကိုပုံမှန်အဖြစ်တော့အဝေးပြေးလမ်းမှာတိတ်တိတ်မောင်းနေရင်ဘေးနားကိုတင်းဆောင်သွားတာမျိုးမဖြစ်အောင်သတိပေးတဲ့အနေနဲ့ထည့်သွင်းတိစောက်ကြတာဖြစ်ပါလေ။လာမယ့်သတင်းပတ်တွေမှာတော့ဒီဂီတချောင်းတွေကိုဖယ်ရှားပြီးမယ်လို့တာဝန်ရှိသူတွေကသဘောတူထားတဲ့အကြောင်းဒီစာတွင်သတင်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ကဘာတလွန်ထူကြဆန်းပြသတင်းတွေကိုနားဆင်ကြရတာပါ။အင်္ဂါည VOA ဇာယိတ်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ
။ရရှိမြပြမြန်မာနိုင်ငံမှာငင်းငယ်ဤတံတွေငင်းငယ်ဤစကားတွေလွှမ်းပြီးတော့ငင်းငယ်ဤဆွနီးပိုးတွေလုံနေတဲ့အချိန်နှမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေပိုပိုပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွနီးသွားဖို့ရှိပါတယ်။ပါဝင်ဆွနီးမင်းများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်သတင်းရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါည VOA တိုင်းရင်းလီလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ဖိတ်ခေါ်လိုက်ရပါတယ်။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလူမီတာ30 40 48တို့မှာဖန်ယူနိုင်နေပါတယ်အစီအစဉ်လေးအဆုံးမသက်ခင်မှာအခုစံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ
်စီဗီယံအပေါ်နောက်ထပ်စီရီတိုက်ခတ်မှုထပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ဖြစ်တဲ့နိုင်ငံဆိုင်ဝင်ကြီးကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းစီရီယာခေါင်းဆောင်ဘာရှာအယ်အာဆတ်အနေနဲ့သူပြည်သူတွေအပေါ်မှာဓာတုလက်နဲ့ထပ်ပြီးတိုက်ခိုက်လာမယ်ဆိုရင်တော့ပြည်တိုင်နဲ့မဟာမိတ်တွေအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့စဉ်းစားမယ်လို့လည်းပြောဆိုပါတယ်။နောက်ထပ်တိုက်ခိုက်မှုတွေအတွက်တော့လောလောဆယ်အဆိုပြုချက်မရှိသေးဘူးလို့ပြည်တိုင်နိုင်ငံခြားရေးဝန်ကြီး Boris Johnson က BBC ကိုပြောဆိုတာဖြစ်ပါတယ်။အာဖဂန်ဘက်ကပြစ်ခတ်မှုကြောင့်ပါကစ္စတန်အကူတပ်ဖွဲ့ဝင်2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။နေဆက်ချန်စီယိုကာယမှုစတင်နိုင်ရေးပြင်ဆင်ဆောင်ရွက်ဖို့အတွက်ကာရန်ဒေတာမှာတပ်ဖွဲ့ဝင်တွေပုံမှန်ကင်းလည်ခဲ့တာမှာတစ်ဖက်ကနေတိုက်ခိုက်ခဲ့တာလို့စစ်တပ်ပြောခွင့်ရကပြောပါတယ်။အခြေအနေကိုထိမ့်သိမ့်နိုင်ဖို့အတွက်နှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကြားစစ်ဆက်ဆွေးနွေးနေတယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရဗိုလ်မှူးချုပ်အာစစ်ဂါဖိုးကပြောဆိုသွားပါတယ်။ရိုဟင်ဂျာမိသားစုတခုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာဆွေးရကမနေ့စနေနေ့ကကြေညာပါတယ်။မောင်တော်ဒေတာအကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးသူမိသားစုတခုတောင်ပြူလက်ဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရကသတင်းထုတ်ပြန်ခဲ့တာပါ။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာရုံစိုက်လာအောင်ဖန်တီးဆောင်ရွက်ချက်သားဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကလည်းဝေဖန်ကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံးသိက္ခာနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလအဖွဲ့ကလည်းပြီးခဲ့တဲ့တောက်ကြနေတုန်းကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ 9.25 MHz တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံးကြံကြံကာလအတွင်းမှာ BND ရဲ့ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.